နိုင်ငံပေါင်း22နိုင်ငံကခေါင်းဆောင်တွေတက်ရောက်ကြတဲ့အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံကိုအမေရိကန်ပြည်ထောင်စုဟဝိုင်ကျွန်းကဟိုနိုလူလူမြို့တော်မှာနိုဝင်ဘာလ23ရက်နေ့ဒေသဆန်တော်ချိန်နေ့လည်ကင်းမှာစတင်ကျင်းပခဲ့ပါတယ်။အင်ရှင်အမေရိကန်သမ္မတဘရက်အိုဘားမားကအဖွဲ့မင်ကွန်ပြောကြားတာမှာ APEC အဖွဲ့ကြီးရဲ့အန်ဒီမပန်းတိုင်ဟာအပြည့်အနာစာကင်းမဲ့တဲ့ဒေသတွင်းစီးပွားရေးနယ်ပယ်ဖန်တီးဖြစ်တယ်လို့ပြောကြားသွားပါတယ်။အာရှပစိဖိတ်ဒေသမှာရှိတဲ့လူဦးရေတန်ပေါင်း3000က APEC ခေါင်းဆောင်တွေအနေနဲ့ပို့ကုန်တွေတိုးမြင့်တာ၊ကုန်သွယ်ရေးချဲ့ထွင်တာ၊အလုပ်ကိုင်ဖန်တီးတာတွေစောင့်ကျဉ်ပြီးနိုင်လိမ့်မယ်လို့မျှော်မှန်းစောင့်ကြည့်နေကြကြောင်း APEC ခေါင်းဆောင်တွေကိုသမ္မတဥပမာကပြောကြားခဲ့ပါတယ်။ဒီမှန်းချက်တွေကိုအကောင့်တွေဖော်တဲ့နေရာမှာ APEC ဟာပတ်ဝန်းကျင်ညီညွတ်မှုကင်းရှင်းတဲ့အလုပ်ကိုင်တွေဖန်တီးပေးခြင်းအပြင်စွမ်းအင်အတိတ်တဖန်ပြန်ပြီးဖြစ်ပေါ်စေမှုနဲ့ပတ်ဝန်းကျင်ထိမ့်သိမ်းစောင့်ရှောက်ရေးတွေကိုအာယုံဆိုင်လှုပ်ဆောင်ထားကြဖို့ကုတန်းရောင်းဝယ်ရေးတွေကိုအကန့်အသတ်ပြည့်စုံမဲ့စီမင်းစည်းကမ်းတွေမပေါ်ပေါက်လာအောင်ပြည်ပြည့်ပြည့်ပြည့်မြန်မြန်ဆန်ဆန်ဆောင်ရွက်နိုင်ရေးတွေကိုယူဆရမယ်လို့သမ္မတဥပမာကပြောကြားသွားခဲ့ပါခင်ဗျာ။